ဒီသတင်းပတ်ထဲချင်းပါတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ Austria နဲ့ Belgium နိုင်ငံခြားရေးဝန်ကြီးနှစ်ဦးမှာ COVID-19 ကူးစက်မှုရှိကြောင်းတွေ့ရတဲ့အတွက်ဒီအစည်းအဝေးဟာဒီရောဂါကူးစက်မှုရှိစေတဲ့ပွဲတစ်ပွဲဖြစ်လာနိုင်ပါတယ်။ Austria နိုင်ငံခြားရေးဝန်ကြီး Alexander Schellenberg ဟာ Belgium နိုင်ငံခြားရေးဝန်ကြီး Sophie Wilmes နဲ့တနင်္လာနေ့ Luxembourg မှာချင်းပါတဲ့ EU နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာမနက်စာစားသုံးချိန်ဘေးကင်းအတူရှင်ထိုင်ခဲ့ကြကြောင်းနဲ့ဒီပွဲကနေဝင်ကြီးရှန်လန်ဘတ်ဒီယောဂါကူးစက်ခံရတာဖြစ်နိုင်ကြောင်းဩစတြီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဝင်ကြီးမှဒီယောဂါလက္ခဏာပြတာမတွေ့ရဘဲပုံမှန်ဆစ်ဆင်းမှုလုပ်ရကနေအကူးစက်ခံရကြောင်းတွေ့ခဲ့တာလို့လည်းပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးဝယ်မက်စ်ကတော့ဒီယောဂါလက္ခဏာပြနေတယ်လို့တန်တရားရှိတဲ့အတွက်တိကျခွဲနေပြီးနောက်တနေ့မှပဲအကူးစက်ခံရကြောင်းစမ်းသပ်အတည်ပြုချက်ရခဲ့တာလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကတော့ဒီယောဂါကူးစက်မှုမရှိကြောင်းနဲ့ဩစတြီးယားနိုင်ငံခြားရေးဝန်ကြီးနဲ့အနီးကထိတွေ့မှုမရှိကြောင်းနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဆွေဒင်နိုင်ငံခြားရေးဝန်ကြီးကတော့ဒီဓာတ်ခွဲဆန့်သက်တဲ့အဖြစ်မရမချင်းတိကျခွဲပြီးနေထိုင်မှာဖြစ်ကြောင်းပြောပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးကတော့အခုအယ်ဂျီးရီးယားခေတ်စဉ်ကိုတွားရောက်နေတာဖြစ်ပြီးကျတဲ့ဘရင်းနဲ့ဓာတ်ခွဲဆန့်သက်မှုကနေအခုဆက်မခံရကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။